ဆရာတို့အကြံပေးပုဂ္ဂိုလ်တွေတမရဦးသိန်းစိန်နဲ့အာဆီယံထိပ်သီးညီလာခံကိုလိုက်သွားခဲ့ကြတာတွေ့ရပါတယ်။အဲ့ဒီကအတွေ့အကြုံလေးနဲ့သိချင်လို့ပါခင်ဗျာ
။ဟောဟုတ်ကဲ့ပါ။အဓိကတော့စုံစမ်းတိုင်းပေါ့ဗျာ။တစ်ဖက်ကနေပြီးတော့ပြီးခဲ့တဲ့ကိစ္စလေးတွေပြောရဲပေါ့နော်။2014မှာကျွန်တော်တို့ဒီဘက်က Championship တဲ့အတွက်ကိုတစ်ဖက်ကနေလည်းကန့်ကွက်တယ်ပေါ့ဗျာ။အဲနောက်တစ်ခါကျွန်တော်တို့ issue တွေသုံးကနေသုံးခုရှိတာပေါ့ဗျာ။ meeting 33ခုပေါ့နော်။အဲအဲ့ဒါလေးတွေကျွန်တော်လုပ်တယ်ပေါ့နော်။ဒါလောက်ပါလေ
ဗျမြန်မာနိုင်ငံက2014ခုနှစ်မှာအာဆီယံဥက္ကဋ္ဌဖြစ်ကိုဖြစ်ရမယ်ဆိုပြီးတော့ကြိုးပမ်းနေတာတွေ့ရပါတယ်။ဘာရွယ်ချက်ကြောင့်အခုလို့အာဆီယံဥက္ကဋ္ဌဖြစ်ချင်နေရတာတော့ခင်ဗျာ
။ဟောအဲ့ဒါတကြိမ်တုန်းကကြတော့ကျွန်တော်ဒီ ASEAN Challenge ပဲတဲ့ကိုကျွန်တော်ကတကြိမ်တုန်းကမစ်ဖြစ်ခဲ့တယ်လေ။မစ်ဖြစ်ခဲ့တဲ့အခါကျတော့အခုကျတော့ကျွန်တော်လည်းအကုန်လုံးလည်းကြောင်းနေတယ်လို့ခဲ့ပြီးပြီပေါ့နော်။အဲအဲ့တော့ကျွန်တော်တို့ဒီချိန်ကြရင်တော့ကျွန်တော်လည်းပြန်ပြီးတော့အချိန်အဆင်တကြီရှိတယ်ပေါ့ဗျာ။ပြောရလို့ရှိရင်တော့ပေါ့နော်။ကျွန်တော်ပြန်ပြီးတာဝန်ထမ်းဆောင်နိုင်မယ်ဆိုတဲ့ယူဆချက်လေးရှိတယ်ပေါ့နော်။အဲ့ဒါကြောင့်ပါပဲ
2016ခုနှစ်ဆိုရင်အခရာစဉ်အတိုင်းအရဆိုရင်မြန်မာနိုင်ငံကအလိုလျောက်အာဆီယံဥက္ကဋ္ဌဖြစ်လာမှာပေါ့လေဆိုတော့ဒီနှစ်နှစ်ကိုမဆောက်နိုင်ဘဲနဲ့ဘာကြောင့်2014ခုနှစ်မှာအာဆီယံဥက္ကဋ္ဌဖြစ်ချင်နေရတာလဲခင်ဗျာဆိုလိုတာကဒီနှစ်နှစ်စောဖြစ်တဲ့အတွက်ပေါ့လေဘလို့အကျိုးရှိနိုင်မလဲ
အော်အဲ့ဒါကြတော့ကျွန်တော် Laos ကနေပြီးတော့ကျွန်တော်တို့ဒီဘက်မှာမြန်မာဘက်ကို Championship ယူဖို့တဲ့ကိုသူက propose လုပ်တယ်လေဆိုတော့ကျွန်တော်တို့ပြန်ရတယ်ဆိုတဲ့အခါကျတော့လေဗျာကျွန်တော် image ရှိပို့ပြီးတော့ကောင်းလာတယ်ပေါ့ဗျာအတောင်းလေးတွေကိုဟာလာအများလက်ခံလာတယ်ပေါ့နော်ဒီအကျိုးမြတ်လာတယ်ကျွန်တော်တော်တော်ကြရလိုက်တာပေါ့နော
်ထိပ်သီးညီလာခံမှာ EU ဘက်ကပြောခဲ့တာရှိတယ်ပေါ့လေမြန်မာနိုင်ငံဟာလူ့ခွင့်ရေးချိုးဖောက်နေစေဖြစ်တယ်ဒီမိုကရေစီဖော်ဆောင်မှုမရှိတဲ့နိုင်ငံဖြစ်နေတာကြောင့်အာဆီယံတစ်ဖွဲ့လုံးနဲ့ဥမာလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်လိုမျိုးကိစ္စမျိုးတွေကိုတစ်ဖွဲ့လုံးနဲ့မလုပ်နိုင်ဘူးအဲသူကြိုက်တဲ့နိုင်ငံတွေနဲ့ပဲရွေးချယ်ပြီးလုပ်သွားမယ်လို့ပြောပါတယ်အဒီပေါ်မှာရောဘယ်လိုများမှတ်ချက်ပေးကြပါလဲခင်ဗျာ
အော်အဲ့တော့သူရဲ့ right ပါဒါပေမဲ့ကျွန်တော်တို့အဲ့လောက်ကြီးတော့ discriminate လုပ်လို့တော့မရဘူးနဲ့ကြူပါတယ်ကျွန်တော်အာဆီယံကဒီနိုင်ငံလုံးကအတူတူ organize နေတယ်လေ။ဆိုတော့ EU ကပြောတာကတော့ဟိုသူ့သူ့ရဲ့ right ပေါ့နော်။သူပြောလို့ရပါတယ်
။နောက်တစ်ခုကလည်းပဲအာဆီယံခေါင်းဆောင်တွေကပြောလိုက်တာရှိပါတယ်ခင်ဗျ။မြန်မာနိုင်ငံဟာ2014ခုနှစ်မှာတကယ်ပဲအာဆီယံဥက္ကဋ္ဌနေရာကိုရယူခြင်းနဲ့ဆိုရင်ပြည်တွင်းမှာဒါနိုင်ငံရေးလွတ်လပ်ခွင့်တွေပို့ပေးရမယ်။အများယုံကြည်လက်ခံလောက်တဲ့ဒီမိုကရေစီအပြောင်းအလဲအစ်အမှန်တွေလောက်ရမယ်ဆိုပြီးပြောလိုက်တယ်။ဒီပေါ်မှာဘယ်လိုများမြင်ပါလဲဖြစ်လာနိုင်မလားခင်ဗျ။
အခုကလည်းကျွန်တော်တို့ democratic process ကိုရောက်နေပြီလေ။စရောက်နေပြီလေ။စပြီးတော့ပြည်ပြည်ကောင်းတဲ့မှုတွေစလုပ်ဖို့ပေါ့။reform တွေကိုကျွန်တော်တို့က sector ဆိုင်ကိုကျွန်တော်တို့လုပ်နေပါပြီ။ဆိုတော့ဒါကတော်တော်လေး visible ဖြစ်လာပါပြီ။ဆိုတော့လေကျွန်တော်တို့ကတက်တန်းကျလောက်လောက်ပဲရှိသေးတဲ့အခါကျတော့စိတ်ကြီးတော့ပေါ့ဗျာ significant changes ကြီးတော့လည်းမတွေ့နိုင်သေးဘူးပေါ့။နည်းနည်းလေးသက်တမ်းကြီးခြင်းလာတဲ့အခါကျလို့ရှိရင်တော့ကျွန်တော်ထင်ပါတယ်တော်တော်လေးပြည်လာပြီးရှိလာမှာပါ။
အာဆီယံအပါဝင်ပေါ့လေလက်တလုံးမှာအားလုံးကတောင်းဆိုထားတဲ့ number 1အချက်ဖြစ်တဲ့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့ဆိုတဲ့ကိစ္စရောဖြစ်လာနိုင်မလားခင်ဗျ။
အဲဒါကသမားကြီးကိုယ်တိုင်လည်းပြောတယ်ဗျ။အထူးသဖြင့်ရှိပါတယ်တဲ့။သို့တော်လည်းဟလာ civility တော့သူနည်းနည်းတော့ချိန်မှာပေါ့ဗျာ political will ကသူကစိတ်ချသူပြောပြီးပြီလေ
နိုင်ငံရေးအကျဉ်းသားတွေဘယ်တော့လွှတ်မယ်ဆိုတာရောတမရာကြီးထုတ်မပြောဘူးလားခင်ဗျာ
အဲအဲ့ဒါတော့မပြောဘူးပေါ့သို့တော်လည်းဒီကိစ္စရာဒီအစီအစဉ်တွေရှိပါတယ်ဆိုတာတော့သူပြောပါတယ
်တမရာကြီးနဲ့ဆရာတို့စကားပြောတဲ့အခါမှာပေါ့လေ NLD ကိစ္စတွေရောဘာတွေများပြောဖြစ်ကြတော့ခင်ဗျာ
အဲအဲ့ဒီလိုတော့ specific ကြီးတော့မပြောဘူးပေါ့နော်ကျွန်တော်တို့ဟလာလွတ်လွတ်လပ်လပ်ဟလာပြည်သူတွေစင်ခိုင်းတယ်နော်နောက်တစ်ခါကျွန်တော်တို့အဖွဲ့အစည်းတွေနဲ့တွေ့မယ်ဆိုလို့ရှိရင်လည်းပြုလို့ရတယ်နော်နောက်တစ်ခါသူ့ကိုအကောင်းဆုံးပုံမှန်လေးနဲ့အကြံဉာဏ်ပေးဖို့အပြောင်းအလဲတွေသူတို့လုပ်ချင်တယ်အဲလုပ်ဖို့အတွက်ကိုလုပ်နိုင်ဖို့အတွက်ကိုတကယ် realistic ဖြစ်တာပေါ့ဗျာလက်တွေ့ကြတဲ့ကိစ္စရတဲ့အဲဒီအရာတွေကျွန်တော်ပေးဖို့ပေါ့နောက်ကျွန်တော်တို့ကိုယ့်အဖွဲ့နဲ့လည်းမလုံလောက်ပါဘူးကျွန်တော်တို့လည်း software တစ်ခုကိုကျွန်တော်လုပ်မှာပါကျွန်တော်တို့ကနေပြီးတော့ပြသွားပြီးတော့မှလက်တွေ့နဲ့တည်းမှာပေါ့ဗျာတကယ်ကိုနေနေတဲ့ဥစ္စာတွေကိုတော့ရအောင်ကျွန်တော်ဟိုလူရောတဲ့ဆင်းမှာပါနောက်ဒီကြည့်ရတဲ့ဆင်းမှာပါဆင်းပြီးတဲ့အခါကျတော့မှကျွန်တော်တို့အဲ့ဒါကို compile လုပ်ပြီးတော့မှကျွန်တော်တို့လူကြီးကိုပြန်ဆင်းကြမှာပါဒါကိုလည်းတမန်ကြီးသဘောပေါက်ပါတယ
်တမန်ကြီးကဒေါအောင်ဆန်းစုကြည်နဲ့ပတ်သက်လို့ရောနှုတ်ကနေဆရာတို့ကိုဗာဒီများထုတ်ပြောတာရှိပါလေခင်ဗျာ
အဲအဲ့လိုပေါ့သူချင်းကတော့လေသူ့မှာပြောဖို့အချိန်ကလည်းမရှိချင်ဘူးဗျ။ဒါသူကတော့ကျွန်တော်တို့ခြုံငုံပြီးတော့ပေါ့ policy ပေးတာပေါ့နော်။အဲ policy ကတော့ very positive ပါ။တော်တော်ကောင်းပါလေ
။အနောက်နိုင်ငံတွေကစီးပွားရေးပိတ်ဆို့ပြစ်ဒဏ်ခတ်ထားရတဲ့ပတ်သက်လို့ပေါ့လေ။ကျတို့ဘာတွေများအစီအစဉ်တွေချမှတ်ဆောင်ရွက်သွားဖို့ရှိပါလဲခင်ဗျာ
။အဲ့ဒါလည်းတဖြည်းဖြည်းတော့ပေါ့ဗျာ။ဟိုနားလေအောင်တော့လေကျွန်တော်တို့ကြိုးစားမှာပေါ့ပြောရမှာပေါ့။နော် organization ဆိုရင်လည်းကျွန်တော်တို့ပြောဖို့ဆိုဖို့တွေရှိပါတယ်နော်။ mentally စောသေးတော့ကျွန်တော်ပြောလို့မကောင်းသေးလို့ပါ။နားလေအောင်တော့ကျွန်တော်ပြောပြပေးမှာပါ။နားလေတော့နိုင်ပါတယ်။အခုပဲကျွန်တော်တို့အဖွဲ့အစည်းတချို့တွေနဲ့ကျွန်တော်စကားပြောရလေအဲပြောတဲ့အခါမှာတို့နားလည်ပါတယ်
ဒေါက်တာဦးနေစင်လက်ကိုကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါခင်ဗျာ